ိုင်းနယ်ဆက်ခြေဆိုင်ပလောင်မျိုးသမီးအစည်းအရုံး PWO ကနေပလောင်ဒေတာကစစ်မှတ်တွေနဲ့စစ်ကြောင့်ဖြစ်ရတဲ့အကျိုးဆက်တွေအကြောင်းပြုစုထားတဲ့အစီရင်ခံစာတစ်စောင်ကိုထုတ်ပြန်လိုက်ပါတယ်။စစ်ပွဲရဲ့ဝန်တော့ဝန်ဖို့ဆိုတဲ့ခေါင်းစဉ်နဲ့ဒီအစီရင်ခံစာထဲမှာပြည်ရင်းစစ်ဖြစ်ပွားနေတဲ့ပလောင်ဒေတာမှာဒေတာကန်လူလူတွေလူခွင့်ရေးချုပ်ဖောက်ခံရမှုအခြေအနေတွေရွာပေါင်း15ရွာကအင်ဂျီပေါင်း2000ကျော်ပျက်စီးဆုံးရှုံးခဲ့ရတာတွေနဲ့စစ်ကြောင်ထွက်ပြေးကြရတဲ့ဒုက္ခသည်တွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေဟာဆိုရင်လည်းအစားအစာအပြင်ဆေးဝါးအခက်ခဲနဲ့ပါရင်ဆိုင်နေရတဲ့အကြောင်းတွေကိုထည့်သွင်းဖော်ပြထားတာပါ။ဒါ့အပြင် PWO ကနေပြီးတော့ဒီမြမဆိုးရတက်တွေနဲ့တိုင်းရင်းသားလက်နက်ကင်တွေအချာဖြစ်ပွားနေတဲ့စစ်ပွဲတွေရပ်ဆိုင်ပြီးနိုင်ငံရေးအရာတွေ့ဆုံဆွေးနွေးဖြေရှာဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။အပြည့်အစုံကိုတော့မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမှာပြည်တွင်းစစ်မရက်ဆဲနိုင်တဲ့အတွက်ပလောင်ဒေသတွင်းမှာမြမအစိုးရတပ်တွေနဲ့ကချင်မျိုးသားလွတ်မြောက်ရေးတပ် KIA တောင်အောင်မျိုးသားလွတ်မြောက်ရေးတပ်ရှမ်းပြည်တပ်မတော်တို့ရဲ့တိုက်ပွဲတွေဟာပြင်းထန်လာတာနဲ့အမျှပလောင်ဒေသတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေခံနေရတယ်ဆိုပြီးထိုင်းမြန်မာနယ်စပ်မှာပလောင်မျိုးသမီးအစည်းအရုံးကစစ်ပွဲဤဝင်တော့ဝင်ဖို့ဆိုတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့ပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်
။ဒီအစီရင်ခံစာရဲ့အဓိကရည်ရွယ်ချက်လေးခုရှိပါတယ်။ပထမတစ်ချက်အရဒီတိုင်းဒေသတွေမှာရှိနေတဲ့မြန်မာစစ်တပ်တွေကိုပြန်လည်ရုပ်သိမ်းပြီးဒီလူခွေရချုပ်ပေါင်းမှုနဲ့ပြည်တွင်းစစ်တွေကိုရပ်တန့်ဖို့ဒုတိယရည်ရွယ်ချက်ကတော့ဒီမြန်မာဆိုရကနေပြုပြင်ပြောင်းလဲရေးဖော်ဆောင်နေပါတယ်လို့ဆိုပေမဲ့လည်းတကယ်တမ်းကျတော့မြန်မာနိုင်ငံမှာပြည်တွင်းစစ်တွေဖြစ်နေသေးတယ်ပြည်တွင်းစစ်တွေကြောင့်ပြည်တွင်းစစ်ရဲ့ဒုက္ခတွေနေရာအနှံ့အပြားရှိနေသေးတယ်ပလောင်ဒေတာမှာရှိနေတဲ့ဒီရင်းဒုက္ခတွေရဲ့အခြေအနေတွေကိုဒီရင်းဒီပနေနာတကအတိုင်းဝန်းတွေသိရှိပြီးတော့မှဒီပြည်တွင်းဒုက္ခတွေလိုအပ်နေတဲ့အရေးပေါ်ကူညီတွေကိုထောက်ပံ့ပေးဖို့အတွက်နောက်ဆုံးရည်ချက်တစ်ခုကတော့ကျမတို့ဒီပြည်တွင်းစစ်ပွဲကြောင့်အမျိုးသမီးနဲ့ကလေးတွေပို့ပြီးတော့မှတစ်ဆက်ခံဖြစ်တဲ့ဆိုတော့ဒီစစ်ပွဲရဲ့ကြောင့်ကျမတို့ပလောင်ဒေတာမှာရွာပေါင်း15ရွာပေါ့နော်အရင်တုန်းကလူဦးရေရချင်းမယ်ဆိုရင်
ဒီအစီအစဉ်ခံစားမှာတော့ပလောင်ဒေတာတွင်မှာမြမစစ်တပ်ဘက်ကတရင်16ရင်းနဲ့နေရာယူထားပြီးဒေတာတွင်ကတရံဇာတတွေနဲ့ကုံတွယ်ရဲ့ယင်းနှိမ့်နှံ့ရေးတို့အတွက်တရင်သားလက်နက်ကန်တွေနဲ့တိုက်နေစဉ်တွင်မှာဒေတာကန်ပြည်သူတွေအနေနဲ့ပေါ်တာဆွဲခံရခြင်းသဘုံအားပေးဆိုပြီးဖမ်းဆီးနှိပ်စက်ခံရခြင်းဒေတာကန်တွေရဲ့ပစ္စည်းတွေကိုဖျက်ဆီးခြင်းတွေကိုလုပ်ခဲ့တယ်ဆိုပြီးအစီအစဉ်ခံစားအတွက်အချက်လက်ောက်ခဲ့သူလွေပိုးညင်းကအခုလိုပြောသွားပါတယ်
ကျမတို့ဒီစပြေဒုက္ခတဲ့တွေဟာဒီစပားရိတ်သိမ်းချိန်ကျမတို့စပားရိတ်သိမ်းချိန်မှာထွက်ပြေးရတဲ့အတွက်ကြောင့်မို့စပားတွေလည်းမသိမ်းနိုင်ခဲ့ဘူးပေါ့နော်အဲ့ဒီခါကျတော့ဒီကို့အိမ်မှာရှိနေတဲ့ဟိုစားဖို့တောက်ဖို့တုံလုံထားတဲ့စံတွေကိုစံတွေလောက်ပဲဟိုတဲပြီးတော့မှအဲ့ဖုန်ကြီးကျောင်းတွေမှာသွားထားပြီးတော့အဲ့ဒီဟာကိုပဲသူတို့တွေစားတောက်တုံးနေတာပေါ့နော်တန်တဲ့ဟာတွေဆိုရှင်မြန်မာစစ်တပ်တွေလာတာသူတို့အိမ်တိုင်းပိတ်ထားတယ် TV တွေရှိရဲဟိုဟာအကုန်လုံးဝင်ရောက်ပြီးတော့မှဖျက်ဆီးသွားတယ်ဘာရွယ်ချက်နဲ့ဖျက်ဆီးလဲဆိုတော့ကျွန်တော်တို့မသိဘူးပေါ့
ဘလောင်မျိုးသမီးတွေရဲ့အစီရင်ခံစာမှာ2021ခုနှစ်မတ်လကစပြီးမြန်မာစစ်တပ်တွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်မြို့နယ်၃မြို့နယ်ကကျေးရွာပေါင်း15ရွာကဒေသခံတွေရဲ့အိုးအိမ်2000ကျော်ဟာပျက်စီးခဲ့ရကြောင်းဘလောင်ဒေသကဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီတွေလည်းမရရှိကြောင်းရှမ်းပြည်မန္တုံမြို့မှာရှိတဲ့ဒုက္ခသည်တွေနေထိုင်နေတဲ့နေရာတွေမှာအစားအသောက်နဲ့ဆေးဝါးတွေလိုအပ်နေကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။မြန်မာအစိုးရအနေနဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရဲစဲပြီးနိုင်ငံရေးရာဆွေးနွေးဖို့တွေကိုလည်းတောင်းဆိုသွားပါတယ်ရှင်။